ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမတ်လ၁၉ရက်တနင်္လာနေ့ကကချင်ပြည်နယ်ပူတောင်တပ်နယ်ရှိအရာရှိစစ်သည်မိသားစုနဲ့တွေ့ဆုံခြင်းပြောကြားတဲ့မိန့်ခေါ်မှာနိုင်ငံရေးအခြေအနေမျိုးမျိုးကြောင့်မြန်မာစစ်တပ်ပေါ်မုန်းတိမှုဖြစ်အောင်ဆောင်ရွက်နေမှုရှိကြောင်းပြောကြားခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုရှိအောင်ဆောင်ရွက်နေချိန်မှာတိုင်းဒေသပတိဖက်ကတွေချု ရခိုင်ပြည်နယ်မှာတင်းမာမှုဖြစ်ပေါ်ရခြင်းမှာသူတို့ရဲ့နိုင်ငံသားတောင်းဆိုမှုကြောင့်ဖြစ်ကြောင်းရခိုင်ပြည်နယ်ကဖြစ်ရမှန်ကိုနိုင်ငံတကာလူ့အဖွဲ့အစည်းကတကယ်မသိဘဲနဲ့မြန်မာစစ်တပ်ကိုဆက်ဆွဲနေကြောင်းအပြင်ဘင်္ဂါလီတွေပေါ်မှာမြန်မာစစ်တပ်ကဥပဒေနဲ့အညီအရေးယူဆောင်နေပါကြောင်းပြောခဲ့တာပါဒီလိုပြောကြားချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကမြန်မာစစ်ကောင်စာကိုပြစ်တင်ဝေဖန်လိုက်တယ်လို့အထွေထွေမှုချုပ်ရဲ့တွဲဖက်ပြောခွင့်ရ Foreign Hat ကအခုလိုပြောပါတယ်
The Secretary General instructed reports today of remarks attributed to Myanmar Senior General Minaung Lang. He urges all leaders in Myanmar to take a unified stance against the incitement to hatred.
Myanmar Bojo Mujime online ye pyo cha chin ne patat pi lo phat paw lan ni ye tadin ni chaung. Twin mu chou a ni ne an a tin tong lou mi ba de. Mong tia lou song mu ko su paung san chin mi lo ayat phet lu mu apwe si de cha ma chit chi yin ni mu de ya shi ye thauk khan a pe bo. Twin mu chou a ni ne Myanmar khong saung a long go tai twon ma de.ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကောင်တယ်ဖော်ဖို့နဲ့ခွဲခြားဆက်ဆံမှုတွေတိုက်ဖြတ်ဖို့ရေးယူဆောင်ရွက်မှုတွေကိုတိုးမြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့ဒီလိုခေါင်းဆောင်မှုမျိုးမြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတာဖြစ်ပါတယ
်။ဒါအပြင်အတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ကိုပြီးခဲ့တဲ့အောက်တိုဘာလကထွက်ပြေးခေါ်လုံနဲ့ရန်ဂျာ6သိန်းကျော်ရဲ့လုံခြုံရေးနဲ့လွတ်တဲ့ထောက်ကူတွေကိုမြန်မာစုအနေနဲ့တာဝန်ယူဖို့ပြင်အကြံဖက်မှုဖြစ်ပေါ်တဲ့အကြောင်းရင်းတွေကိုဖြည့်ဆင်းပေးဖို့တိုက်တွန်းပါတယ်။သူတို့ရဲ့ဌာနေကိုမိမိတို့ဆန်းသားလျောက်လုံခြုံစွာနဲ့တိုက်ခါရှိရှိပြန်နိုင်မယ့်အခြေအနေဖန်တီးဖို့အရေးကြီးကြောင်းတိုက်တွန်းလိုက်ပါတယ်။ဒါပြင်မြန်မာစုအနေနဲ့ဒုက္ခတွေပြန်ပို့နိုင်ရင်ဘင်္ဂလားဒေ့ရှ်အစုအနဲ့ညှိနှိုင်းဆောင်ရွက်ပေးမယ်။အခုချိန်ထိတော့ထိထိရောက်ရောက်ဖြည့်ဆင်းဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂနဲ့အနောက်နိုင်ငံအများစုကတော့ရန်ဂျာတွေပေါ်မြန်မာစစ်တပ်နေမြေရှင်းလင်းလုပ်ရဟာလူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုလောက်ရောက်တယ်လို့ဆွဲပြီးတာဝန်ရှိသူတွေကိုထိရောက်စွာအရေးယူဖို့ပြောကြားခဲ့ပါတယ်